မလေးရှားနိုင်ငံပါဟန်ပြည်နယ်ရွန်ပင်ခရိုင်အလုပ်ဆိုင်တစ်ခုထဲမှာမြန်မာနိုင်ငံသား၃ဦးအောက်တိုဘာလအတွင်းသေဆုံးခဲ့ရမှုဟာဆိုရင်တိုက်ခိုက်ခံရတဲ့အခြေအနေမျိုးမဟုတ်ဘဲလက်တလော့အစာစိတ်သင့်မှုတစ်ခုခုကြောင့်သေဆုံးခဲ့ရတာဖြစ်တယ်လို့မလေးရှားရဲအယာရှိကအောက်တိုဘာလ20ရက်နေ့မှာပြောပါတယ်ဒီသတင်းကိုတော့ VOA သတင်းထောင်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင
်မလေးရှားနိုင်ငံကပါဟန်ရဲအယာရှိဒါပ်တော့စီရီကအော်တိုဘာလ18ရက်နေ့ကတည်ဆုံးခဲ့ရတဲ့မြန်မာနိုင်ငံသားတွေရဲ့သတင်းကိုသတင်းပေးတိုင်ကြားလာခဲ့လို့ရဲတပ်ဖွဲ့ဝင်တွေကတွားရောက်စစ်ဆေးခဲ့ကြောင်းသတင်းတောက်တွေကိုအော်တိုဘာလ20ရက်နေ့ကသတင်းထုတ်ပြန်ပြောဆိုခဲ့တာပါရုတ်တရက်တည်ဆုံးသူမြန်မာအမျိုးသားတွေဟာအသက်27နှစ်နဲ့33နှစ်ကြာရှိပြီးတည်ဆုံးသူတွေဟာမတည်ဆုံးရင်တိုက်ခိုက်ခံရတာခိုက်ရန်ဖြစ်ပွားတာမျိုးတွေမတွေ့ရဘူးလို့လည်းဆိုပါတယ်ရန်ပင်းစေးရုံကိုပို့ပြီးခွဲစိတ်စစ်ဆေးမှုတွေလုပ်ခဲ့ရမှာတော့အစာအစိတ်သင့်မှုတစ်ခုခုကြောင့်ဖြစ်တယ်ဆိုပြီးရဲတပ်ဖွဲ့ကလက်တလောမှတ်ချက်ချကြောင်းမလေးရှားနိုင်ငံကအလုပ်သမားတွေကိုအကူအညီပေးနေတဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူဦးစိုးထက်သိန်းကပြောပါဗျ။တောင်
းလို့တိုက်တဲ့မှာမြန်မာ3ယောက်ပြည်ဆုံးတာပေါ့ဒီဆုံးတော့အဒီမြန်မာ3ယောက်ပြည်ဆုံးတော့ဟိုထိခိုက်တဲ့အကြောင်းပြည်ဆုံးတာလားဒါမှမဟုတ်အချင်းချင်းအော်ဒါတော့ဟိုပြန်ပါထိခိုက်လာတဲ့တရားရရှိတာဆိုတော့မှာရဲတပ်ဖွဲ့နဲ့ဒီစေရုံကနေဖြစ်သေးပါတယ်။ဖြစ်သေးတော့သူတို့ရဲ့စစ်မှုရာလက်ကတော့ဟိုတမ်းမတည့်တာတခုပေါ့နော်အစာအစိတ်တင်တာမျိုးပေါ့နော်အဲ့လိုမျိုးကြောင့်ပြီးဆုံးတယ်လို့သူမှတ်ချက်ချတယ်။ရဲဌာနကလည်းပြောပါတယ်။တောက်တုံးတဲ့အရက်တွေမှာအဲ့ဒီဒေနိုင်လောက်တဲ့ပေါ့နော်တမ်းမတည့်တဲ့ဟိုပါဝင်မှုမျိုးရှိတယ်လို့ဒါကောင်လည်းဆက်လက်ပြီးတော့ပေါ်ထွက်သွားမယ်လို့တော့ပြောပြတာပါတယ်ဗျာ
။မလေးရှားနိုင်ငံထဲမှာလည်းမြန်မာအတော်များများကဈေးပေါ်ပေါ်နဲ့အရက်တွေကိုတောက်သုံးကြတာတွေရှိတာကြောင့်ဒီရက်တွေဟာနာမည်ကြီးတစိတ်တွေကိုတုပပြီးထုတ်လုပ်တာဖြစ်လို့အရင်တုန်းကလည်းအရက်တွေတောက်ပြီးအစိတ်သင့်မှုတွေဖြစ်ခဲ့ရကြောင်းကိုလည်းပြောပြပါတယ်
။ဒီစားထဲမှာရှိတဲ့ကြောဆိုရင်ဒါဟိုစားပေါ့လူလက်သန်းစားတွေကလုံးဝချင်းတချို့ကအခုလိုဝိသမလောဘနဲ့ဇီဝရေးမျိုးတွေတုံးနေတာပေါ့နော်။ဆိုတော့အဲ့ဒီအရက်လိုင်းကပတ်သက်လဲတော်တော်ရတယ်လို့ဇီဝချမ်းသာမှုလည်းတော်တော်မြင့်တယ်လေ။ပတ်သက်များတဲ့စိတ်တွေအကုန်လုံးကိုအတုထုတ်ပြီးတော့မှပြောလို့ဒီဘောပေါ်နဲ့ကြောင်းနေတာဆိုတော့အဲ့ဒီအကျက်တွေကပြောဆိုရင်ဘယ်အသေးအမှစစ်သေးတာမျိုးလည်းမရှိလို့ဘာအမှခင်ချက်ဒီမှလည်းမရှိ
မလေးရှားနိုင်ငံမှာတော့2018ခုနှစ်စက်တင်ဘာလတုန်းကအရက်အတုတွေတောင်းပြီးလို့မြန်မာ16ဦးပါဝင်နိုင်ငံသား22ဦးအစိတ်အသင့်တည်ဆုံးတာတွေရှိခဲ့ပါတယ်2012ခုနှစ်တုန်းကလည်းအရက်အတုတောင်းမှုကြောင့်အစိတ်အသင့်တည်ဆုံးသူ25ဦးရှိခဲ့ပါတယ်အဲ့ဒီတုန်းကတော့အရက်အတုတွေကိုဖမ်းဆီးခဲ့ပြီးအဲ့ဒီအရက်တွေထဲမှာမက်သနောပါဝင်တာတွေကိုစစ်ဆေးတွေ့ရှိခဲ့ရတယ်လို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါတယ်အခုအစိတ်အသင့်တည်ဆုံးမှုနဲ့ပတ်သက်လို့တော့ဓာတုပညာရှင်တွေရဲ့အစီရင်ခံစာကိုစောင့်နေတဲ့အတွက်အသေးစိတ်မသိရသေးဘူးလို့လည်းမလေးရှားအာဏာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်